ကမ္ဘာစီးပွားရေးအကြက်တဲပြဿနာမြန်မာနိုင်ငံဘက်ကရိုက်ခိုက်လာတာဟာဓာတ်ရိုက်မဟုတ်ပေမဲ့တွယ်ဝိုက်ပြီးဝင်ရောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံဟာနိုင်ငံတကာနဲ့အဆက်အဆံတိတ်ပြီးများများဆဆမရှိလို့ဆိုပေမဲ့အဓိကနိုင်ငံညာပို့ကုန်တွေဟာအာဆီယံနိုင်ငံတွေကိုတွားနေတာဖြစ်ပါတယ်မြန်မာနိုင်ငံကပို့ကုန်တွေကိုအာဆီယံတရုတ်အိန္ဒိယစတဲ့နိုင်ငံတွေကကြားခံပြီးဥရောပနဲ့အမေရိကန်ဘက်ကိုထွက်နေတာဖြစ်တယ်လို့ပို့ကုန်လုပ်ငန်းရှင်တူကပြောပြပါတယ
်အာဆီယံနိုင်ငံအလုံးရဲ့မကကဘယ်သွားလဲဆိုတော့အမေရိကန်နဲ့ယူရိုကိုသွားတယ်လေအာဆီယံနိုင်ငံရဲ့ export bucket ကအမေရိကန်အဓိကသွားကြတာပဲအဲ့တော့ spoiler မှာဒီနေ့ပဇွန်သမားတယောက်ပြောတယ်ပေါ့နော်ပဇွန်တော်တော်များများရဲ့ export ပါယူရီယာလည်းပို့တယ်ဘယ်ရလည်းပို့တယ်ဝါလည်းပို့တယ်ဗီယက်နမ်လည်းပို့တယ်ဒီပို့တဲ့ပဇွန်ရဲ့စစ်စစ်ပါဆရာအမေရိကဝယ်ချတာကျွန်တော်ပေါ်ဒီပါဆရာမှာတခြားတိုင်းပြည်ကမျှဝယ်လေသဘောရှိတယ်အဲ့တော့အမေရိကမှာအဝယ်ချတော့ရင်ကြည့်ပါဟုတ်ဟုတ်တယ်အခုလောလောဆယ်ကဒီဘက်ကို effect က impact ကတိုက်ရိုက်ကြည့်တော့လာပြီဒါပေမဲ့ဘလို့ကြည့်လဲဘလို့ကြည့်လဲဆိုတော့ကတော့ indirect ရောင်းနေရတယ်သူကတက်ကန်ကြီးရတယ်အရှင်သွားနေရတယ်သူကတက်ကန်ကြီးရဲ့ဆက်ပြီး stand up နိုင်တဲ့အာဝန်မတည်ဘူးတော့ပြရမယ
်ဒါကြောင့်အမေရိကန်နိုင်ငံဘက်ကစီးပွားရေးကြရက်ဥရောပနိုင်ငံတွေဘက်ကစီးပွားရေးရင်းရိုင်မှုတွေဟာမြန်မာနိုင်ငံဘက်ကိုလာပြီးတွယ်ဝိုက်ပြီးထိနေတာဖြစ်တယ်လို့ဆိုပါတယ်အဓိကကတော့ပစ္စည်းတွေကိုဝယ်ပြီးငွေချေဖို့ကိစ္စမှာအခက်အခဲတွေဖြစ်နေရတာပါလို့ပြောပါတယ
်ငွေပြေးလို့မရတော့ဘူးပုံမှန်ဆိုရင် LC system နဲ့တော်လို့ရတဲ့အခါမှာဒီ bank facility တို့တော့ပေါ့သူတို့ဘာလဲသူဘာ LC ဖွင့်နေပေါ့သူဘာနေရ LC ဖွင့်လို့မရတော့ဆိုတာ American section ရောက်ဒီလိုဆက်ကြည့်ရအောင်အစီဖုန်းလို့မရတော့ကက်တောင်းတီတီရဲတုံးကြတော့တယ်တီတီပေးဖို့ကြတော့တို့ကလေတို့ရှိရဘန်တွေကိုတို့ကဘန်ဖက်ဆလစ်တီပြန်ယူရတယ်အဲ့တော့အဲ့ဒီဘန်ဖက်ဆလစ်တီလက်ရှိတို့ရှိရဘန်တွေမပေးနိုင်ရတာတောင်းကြောင်းကြောင်းဒုတိယချက်ကဟိုကာရန်စီအချိန်တွေတည်းကပြောင်းနေတယ်ပေါ်ရီဇမ်ပဲမလေးရှားဆိုရင် 3.2 3.3 something နဲ့ရှိတာနေကို 3.4 လောက်ဖြစ်သွားတဲ့အတွက်သူတို့က US ဒေါ်လာဝယ်ပြီးမှ GDP ရမယ်လို့မလုပ်တော့ဘူး။ဒါပေမဲ့စင်ကာပူလဲ 1.3 ရနေ 1.4 1.5 လောက်ဖြစ်ဖို့လာလာရှိတော့အဲလိုအရင် 97 currency crisis ဖြစ်တယ်လို့ဖြစ်ပါသူတို့ဆိုရင်နေတာပေါ့
။ကုလတ်တော်အခြေအနေမှာပို့ကုန်တွေရပ်ဆိုင်းလိုက်တာမှာထားသူလို့မရတဲ့စားတောက်ကုန်ပစ္စည်းတွေဈေးကျကုန်တယ်လို့ဆိုပါတယ်။အခုလို့စားတောက်ကုန်တွေဈေးကျရင်လူတို့အတွက်မသက်သာပြီဘူးလားလို့မေးကြည့်တဲ့အခါမှာတော့
သူတို့လည်းကျမ်းပါတုံးပြပတ်သက်ရှိမှလည်းဖြစ်မှာ။လုပ်ငန်းရှင်တွေကလုပ်ငန်းမကောင်းရင်သူတို့တွေဝင်ငွေကျဆင်းသွားမယ်လေ။ဝင်ငွေကျဆင်းသွားတဲ့အတွက်သူတို့လည်းတုံးပစ္စည်းဘလောက်ပေါ်ပေါ်တုံးအားကျသွားတာ။ဒီအလဲအလတ်လူသားသားတော်တော်များများကအစူမားရဲ့သူတို့ capacity ကျသွားမှာပေါ့။ဘဝပတ်သက်ဝင်နေတော့တယ်တုံးကြတာပေါ့။အခုပတ်သက်မဝင်တော့မတုံးကြဘူးပေါ့။ပစ္စည်းဘလောက်ချကြပတ်သက်မရှိပဲဘာနဲ့တော့တုံးလဲ။နောက်တဲ့အခုလိုနောက်တပတ်နှစ်ပတ်တလဆိုပို့ထိကြတာမှာ
ဒါကတော့ပို့ကုန်လုပ်ငန်းရှင်တူပြောပြနေတာပါဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းတွေကိုပံ့ပိုးကူညီမှုအာဏာပိုင်တွေထံကိုတောင်းဆိုမှုတွေလုပ်နေတယ်လို့ကုန်တယ်အတိုင်းဝိုင်းမှာပြောဆိုနေကြပါတယ်ဒါပေမဲ့အာဏာပိုင်တွေထံကတော့ဘာမှရေရာတဲ့အဖြေမပေးသေးဘူးလို့ဆိုပါတယ်သိကြတာကတော့လာမယ့်တပတ်နှစ်ပတ်ကနေတလဆိုတဲ့အချိန်အတွင်းမြမစီးပွားရေးနဲ့ပတ်သက်ပြီးထူးခြားတဲ့ဖြစ်စဉ်တော်တော်များများဖြစ်ပေါ်လာနိုင်တယ်လို့ကုန်သေးအတိုင်းဝိုင်းမှာခန့်မှန်းနေကြပါတယ်ခင်ဗျာ